ဧပြီလ၃ရက်ပိုင်းကစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း၂၀၀နီးပါးသေဆုံးခဲ့ရတဲ့ဗကူးမြို့မှာတနင်္ဂနွေနေ့မနေ့အစောပိုင်းကရက်ွက်အုပ်ချုပ်ရေးယုံတယုံမီးလောင်ပြကျခဲ့ပါတယ်။မျက်မြင်သက်သေတဦးကတော့ရက်ွက်အုပ်ချုပ်ရေးမှုယုံဘလို့မီးချလောင်လဲဆိုတာကိုမသိပေမဲ့စစ်ကောင်စီကခန့်အပ်လိုက်တဲ့အုပ်ချုပ်ရေးမှုအသစ်ကိုတော့ရက်ွက်ပြည်သူတွေသဘောမကျတယ်လို့လက်လဲမခံကြဘူးလို့ VOA ကိုပြောပါတယ်
။ဗကူးမြို့ဆိုင်ရောက်ရက်ွက်အုပ်ချုပ်ရေးမှုယုံသူကဗမာတိရှိနေတယ်ဆိုတော့ကာနာလန်ဒီလူကြီးသားခိတ်လာကျွန်တော်ဒါနှစ်ဆင်းရှိရဲ့တစ်ဆင်းရကားကြီးကူးရဲ့တစ်ဆင်းရဒီဘက်ဇင်းကိုဖြတ်တဲ့နေရာမှာဒီကူးသားအဲ့ဒီခိတ်ပါဟိုရင်းဆိုင်ရောက်ခိတ်မှာမနေ့9နာရီခန့်အနည်းကနေပြီးတော့စလောက်တယ်လာပြီးတော့စိတ်တော့မကြောက်ပါဘူးသနာရီခွဲချော်ကြတော့မှပြကြပါတယ်သူတို့ခန့်နဲ့စစ်ကောင်စီအုပ်ချုပ်မှုအလိုမကျသဘောမှုဖြစ်ရတယ်လို့အများထင်ကြီးပြီး
ရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်ခဲ့တာနဲ့ပတ်သက်လို့ဘကိုးရဲစခန်းကိုဒီဝေကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းကင်ဖြေဆိုမဲ့သူမရှိခဲ့ပါဘူး။ဆိုရှယ်မီဒီယာမှာတင်ထားတဲ့ဗီဒီယိုဖိုင်ထဲမှာတော့မီးလောင်နေတဲ့အုပ်ချုပ်ရေးမှုယုံနာမီးတက်ကားတွေရပ်ထားတာပါ။အခုလိုအုပ်ချုပ်ရေးမှုယုံမီးမလောင်တဲ့စနေနေ့ညကအဲ့ဒီရက်ွက်တဝိုက်လမ်းတွေမှာစစ်တပ်နဲ့လုံခြုံရေးတပ်တွေလာပြီးလောက်လေးကွာတွေပြန်တနက်နဲ့ပါပြစ်ခတ်ခဲ့တယ်လို့ဒီမျက်မြင်သက်သေဘကိုးဒေတာကန်ကပြောပါတယ်။
ကျင်းနိုင်ခွဲလောက်လောက်မှာ6ချက်လာပြတယ်ပြီးတော့နောက်ကိုပြန်သွားတယ်တနားရီကြောင်းနေတော့တစ်ခါ7နာရီဝင်တော့ဆောက်လာတယ်7နာရီလောက်တည်ပြီးကျွန်တော်တို့ဆိုင်းရောက်ရဲ့ကာနာလာ၄လ5လ3လဘူရာငောင်းတို့တော့နောက်ရှိနေပြီလမ်းပဲသွားတယ်7နာရီလောက်မှာကိုပြန်သွားတယ
်ဘကုမှာဧပြီ9ရက်နေ့ကရက်ွက်တွေမှာဆန်းသပြသူတွေတိဆောက်ထားတဲ့ခန့်တက်တွေကိုစစ်တပ်ကလက်နက်ကြီးအပါအဝင်တနက်နဲ့နှိမ်နှင်းခဲ့တဲ့အတွက်လူပေါင်း100ကျော်ထဲမှနေသေဆုံးခဲ့ပြီးအများပြားလဲဒဏ်ရာရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်